COVID-19 ကာယောဂါအတွက်ကာဝစစ်ထုတ်ဖို့စူးစမ်းမှုတွေအလင်းမြန်တိုးတက်မှုရှိလာတဲ့အတွက်ဂုံပြူချီးကျူးကြောင်းနဲ့ဒီကာဝစစ်ကိုကမ္ဘာနိုင်ငံအားလုံးကသုံးစွဲနိုင်အောင်လုပ်ရမှာဖြစ်ကြောင်း WHO နှစ်ပတ်လည်ညီလာခံနောက်ဆုံးနေ့ဖြစ်တဲ့တောက်ချာနေ့မှာ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ
် This is no doubt that a vaccine will be
ဒီသတင်းပတ်ထဲမှာ COVID-19 ကာဝစစ်အတွက်လူတွေမှာစမ်းသပ်မှုကနဦးရလတ်တွေထွက်လာတာကိုအားပေးကြိုဆိုကြောင်းနဲ့ဒီကာဝစစ်ဟာကာယောဂါထိန်းချုပ်ရေးအတွက်အထူးအရေးပါတဲ့လက်နက်တစ်ခုဆိုတာတန်တရာဖြစ်စရာမလိုဘူးလို့ပြောသွားတာပါ New York ချစ်ဆိုင် American ဆေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ပူးတွဲဆန့်တန့်နေတဲ့ COVID-19 ကာဝစစ်ဟာဆန့်တန့်မှုနောက်ဆုံးအဆင့်ဖြစ်တဲ့ Stage 3မှာလူပေါင်း4000ကျော်နဲ့ဆန့်တန့်ရမှာရာနှုန်း90ထိရောက်မှုရှိတာတွေ့ရတယ်လို့တနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်ဒီရောဂါတရုတ်နိုင်ငံမှာစတင်ခဲ့ခြင်းကစပြီးတစ်နှစ်တောင်မပြည့်သေးခင်မှာအခုလိုကာဝစစ်ထုတ်နိုင်မယ့်အနေအထားလည်းဖြစ်ပါတယ်ဒီကယောဂါအခုကမ္ဘာတစ်လလူပေါင်း 1.3 သန်းနီးပါးသေဆုံးစေသလိုကူးစက်သူကလည်း 52.8 သန်းကျော်နေပြီဖြစ်ပါတယ်